ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်လိုက်တဲ့အကြောင်းကြေညာထားတဲ့စင့်ကူမြို့နယ်တွေကကြေးရွာတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံဒရာစင်ကျော်သေဆုံးခဲ့ကြောင်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စစ်ရေးတင်းမာမှုတွေပေါ်ပေါက်နေတဲ့စင့်ကူမြို့နယ်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်။
ဒေသခံကာကွယ်ရေးအဖွဲ့တွေကထိန်းချုပ်လိုက်ကြောင်းကြေညာထားတဲ့စင်ကူးမြို့နယ်တဲကကန်တောင်ကျေးရွာနဲ့နွေယုံကျေးရွာတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်2ဦးအပါအဝင်ဒေသခံ13ဦးသေဆုံးခဲ့တဲ့အကြောင်းမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါ။တိုက်ခိုက်မှုကြောင့်ကန်တောင်ကျေးရွာမှာ3ဦးသေဆုံးပြီး13ဦးထိခိုက်ဒဏ်ရာရခဲ့သလိုနွေယုံကျေးရွာမှာ10ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါရယ်။
ဒေသအသီးသီးမှာဆစ်ရှုံနေတဲ့စစ်ကောင်စီကဒီရှုံမဲမဲပြီးတော့ဗောနော်ပြည်သူကိုပြစ်မှတ်ထားတိုက်ခိုက်နေတာမျိုးတွေကိုဟိုဇက်တိုက်တွေ့လာရပါတယ်။ဒါကြောင့်မို့ပြည်သူတွေအနေနဲ့ဒီလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကိုကာကွယ်ဖို့ဗောနော်ဒီဘုံခုချင်းစနစ်တကျတူးထားတာမျိုးဟိုလှုပ်ဆောင်ထားတင်ပါတယ်။ပြီးတော့ဒီလေကြောင်းတရင်နဲ့လေကြောင်းတရင်အဆက်မပြတ်နားဆင်ပြီးတော့ဗောနော်ဒီလေကြောင်းတိုက်ခိုက်စဉ်ဒီဆောင်ရံရှောင်ရံဗောနော်ဒီကိစ္စရက်တွေကိုကိုလိုက်နာဆောင်ရွက်တဲ့နယ်တွေတော့ပြောချင်ပါတ
ယ်။ဩဂုတ်လ5ရက်နေ့မှာလဲစစ်တပ်ဘက်ကစင်ကူးမြို့နယ်ထဲနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။မင်းအဆောက်လုပ်တယ်မင်းမင်းမကြည့်ဘူးဖျက်ရချင်တယ်။ဒီနေ့နဲ့အဲစင်ကူးမှာလေကြောင်းတိုက်ခိုက်မှုရှိတယ်ကလေကြောင်းတိုက်ခိုက်မှုတွေတော့ဘာလို့ဒီလိုရတဲ့လိုင်းချက်ပိုက်တိုင်းပဲ။နေချင်းပိုင်းပါပါ။အဲစနစ်စနစ်ဝင်ကြလာတော့ဒီနေ့တော့ကလည်းဆိုအလိုတိကျမှုရှိမရှိမကြားဘူးဆိုကျွန်တော်အဲ့ဘက်မှာဖုန်းလိုင်းတွေဆက်တွေ့နေတာဖုန်းလိုင်းတွေပြည့်နေတာမမေ့ရတာတော့ကျွန်တော်မနေ့ပိုင်းတော့တည်ရတော့ဆိုတော့အဲ့မှာဘယ်လိုဆက်ကြည့်ကြတော့တော့ဒီလိုဒီတူရပေါ့လေချိန်ဆိုင်တာလည်းရှိရပေါ့
စင်ကူးမျိုးနယ်မှာတိုက်ခိုက်ခံရတဲ့အခြေအနေအသေးစိတ်ကိုတော့တီးကြအတီးပြုတ်လို့မရသလိုစစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့စင်ကူးမျိုးနယ်ထဲကစစ်ကောင်စီအခြေဆိုင်တဲ့နေရာတွေကိုဇူလိုင်လ18ရက်နေ့ကရှင်းလင်းပြီးထိန်းချုပ်လိုက်ကြောင်းကြေညာထားတာပါဇူလိုင်လ26ရက်နေ့မှာတော့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြည်သူ့ဆက်ဆံရေးနဲ့စီယုံရေးဌာနကတိမ့်ပိုက်ထားတဲ့မြို့နယ်တွေမှာလေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးအန္တရာယ်ကင်းရှင်းရေးလမ်းညွှန်ချက်တွေကိုထုတ်ပြန်ခဲ့ပါတယ်ခင်ဗျာ